ယခိုင်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြှင့်ချထားလိုက်တဲ့အပေါ်လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ထိန်းသိမ်းသိမ်းသိမ်းကန့်ကွက်ဖြေရှင်းဖို့လူ့အခွင့်အရေးကိုလေးစားလိုက်နာမှုရှိရေးအစိုးရအနေနဲ့အာမခံချက်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးဆောင်မှုစစ်ဆေးမှုကအစိုးရမှကြေညာလိုက်ပါတယ်။ဒီထုတ်ပြန်ချက်အပေါ်ယခိုင်မှာဒေသခံတွေအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပါအင်အားသုံးတိုက်ခိုက်တပ်ဖြတ်မှုတွေရှိနေတဲ့အတွက်လုံခြုံရေးအစီအမံကိုဒေသလိုက်လိုအပ်ချက်အရဆောင်ရွက်တာဖြစ်ပြီးဒေသခံတွေရဲ့လူ့အခွင့်အရေးကိုလည်းအလေးပေးချက်တွင်စဉ်းစားဖို့ယခိုင်စစ်တော်ကိုယ်စားလှယ်တွေကကုလသမဂ္ဂကိုယ်စလေကိုတုတ်ပြင်ပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့ဆက်တွေ့စုံလင်းထားတဲ့အမစုမွန်ကတင်ပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်အကြမ်းဖက်တပ်ဖြတ်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်လာပြီးတဲ့နောက်ပိုင်းစိုးရင်ကြာဖြစ်လာတဲ့ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ပိုင်းဒီရပိုင်းအတွင်းမှာကိုရခိုင်မြောက်ပိုင်းဘက်မှာစစ်တပ်အင်အားတွေကိုတိုးမြှင့်ချထားနေတာဖြစ်ပါတယ်ဒီသတင်းပေါ်မှာစိုးရင်မိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ရန်စစ်ဆေးရေးမှူးရန်ဟီလီကဩဂုတ်လ17ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပါတယ်အောက်တိုဘာလတိုက်ခိုက်မှုနောက်ပိုင်းနေနေရှင်းလင်းရေးမှာလည်းလူ့ခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အတွက်ဒီအခြေအနေဟာအထူးစိုးရင်ပဲဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လုံခြုံရေးအခြေအနေကိုထိန်းသိမ်းသိမ်းသိမ်းကာကွယ်ဖြေရှင်းဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလူ့ခွင့်ရေးလေးစားလိုက်နာမှုရှိရေးအစိုးရအနေနဲ့အာမခံချက်ပေးဖို့ရန်ဟီလီကတောင်းဆိုလိုက်တာပါဒီလိုမျိုးရန်ဟီလီရဲ့စိုးရင်မကင်းကြောင်ထုတ်ပြန်ချက်ကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ရခိုင်အရေးကိုယ်တိုင်တွဲဆုံဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီ ANP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးလှစောကလက်မခံပယ်ချလိုက်ပါတယ
်။အဲမစ္စရန်ဟီလီဟာသူ့မှာခေါင်းထဲမှာအကြေချာခိုင်ဆွဲထားတဲ့အယူဆတစ်ခုရှိနေပုံရတယ်ဗျ။အဲ့ဒီအယူဆကိုသူက justify လုပ်ဖို့အတွက်သူကအဲ့ဒီစင်ကပဲပြောနေကျွန်တော်အချက်လက်တွေရရှိထားတဲ့အဖြစ်အပျက်တွေကအခြေခံပြီးတော့ကောက်ချက်ဆွဲပြီးတော့သုံးသပ်တာမျိုးမဟုတ်ပဲနဲ့ပြောလို့ထင်တယ်။နောက်တစ်ချက်ကကျွန်တော်လူ့ခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စဟာအကျဉ်းဖက်သမားတွေနဲ့အကျဉ်းဖက်သမားတွေကိုရှေ့မုန်းတဲ့တက်မတော်ကျဲကြားထဲမှာဖြစ်နေတဲ့အဲ့ဒီပြဿနာတွေကိုပုံကြီးချိန်ပြီးတော့ကျွန်တော်လူ့ခွင့်ရေးရှုထောင့်မှာကြည့်တယ်ဆိုတော့ကျွန်တော်တဘောမကြောက်ထင်တယ်။ဘာလို့ဆိုနိုင်ငံတကာမှာဒီလိုပဲအကျဉ်းဖက်သမားတွေကရဲဆက်လုပ်တယ်အဲ့တော့အကျဉ်းဖက်သမားတွေကိုဆန့်ကျင်တဲ့ကျွန်တော်တို့လူမျိုးရေးအင်အားစုတွေပြည်သူတွေပါဝင်ပေါ့လေပြည်သူစစ်တွေပါဝင်တုံ့ပြန်တဲ့အခါမှာတော့တိုက်ကြိုက်တယ်ဆိုတော့သူတို့လုံခြုံလို့နဲ့သူတို့လုံးကြမှာပဲအဲ့ဒီအကြီးကိုကျွန်တော်တို့ကလူမှုဆက်ဆံရေးပါဝင်ထဲမှာရှိတဲ့လူခွင့်ရေးဟာနဲ့သွားကြည့်တယ်ဆိုတာကတော့သက်သက်သူလူကျင်တဲ့အဖြစ်တစ်ခုကိုရဖို့တဲ့စောက်ဆွဲတာပဲလို့ကျွန်တော်ထင်ပါတယ
်လူသေးဆုံးတဲ့အထိအကျဉ်းဖက်တိုက်ခိုက်မှုတွေဖြစ်လို့ဒေသခံပြည်သူတွေရဲ့စိုးရင်ကြောင်းလန့်မှုမလုံခြုံမှုတွေပေါ်အခုလိုလုံခြုံရေးအစီအမံတိုးချဲ့တာဟာနိုင်ငံတကာမှာလည်းအကျဉ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအစီအမံတွေတိုးမြှင့်ချထားတဲ့ထုံးစံအတိုင်းကင်ကွယ်ဖြေရှင်းတာဖြစ်တယ်ဆိုတာကိုရဟီလီသဘောပေါက်သိချင်ပါတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထူမီကလည်းသုံးသပ်ပါတယ
်ဒီကဘာလုံးမှာလည်းအကျဉ်းဖက်နဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းရဲ့အစိုးရများကဒါအထူးတလေလုံခြုံရေးတိုးမြှင့်တာတွေလှုပ်ဆောင်တာတွေနိုင်ငံသူနိုင်ငံသားအပေါ်မှာကာကွယ်တာတွေကိုလုပ်ကြတာပေါ့နော်ဆိုတော့အခုဆိုလို့ရှိရင်ဒီဌာနေတိုင်းရင်းသားတွေရဲဆက်ဆက်တက်ခံရတဲ့အုပ်ဌာနနဲ့ပတ်သက်ပြီးတော့လုံခြုံရေးပို့ပြီးတော့တိုးမြှင့်ဖို့လိုအပ်တဲ့အကြောင်းလို့ကျွန်တော်တို့ဖွင့်တော်မှာလည်းပဲဒီပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ဖို့တာဝန်ရှိသူများကာကွယ်ရေးကိုတာဝန်ယူထားကြတဲ့ဝန်ကြီးဌာနများသူတို့အနေနဲ့အပြေအဝပြည်သူတွေကိုကာကွယ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်အခုလိုမျိုးဒေသတွေနေနေရှင်းလင်းရေးလုပ်တာဟာအကျဉ်းဖက်သမားတွေရဲ့ရန်ကကာကွယ်နိုင်မှုဒေသခံတွေရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရေးအတွက်လုပ်တာဖြစ်ပြီးဒေသခံတွေရဲ့လူခွင့်ရေးကိုလည်းအလေးပေးစဉ်းစားပြင်တယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထူမီကပြောပါတယ
်ဒီနိုင်ငံမှာနေထိုင်ကြတဲ့ဌာနေတိုင်းရင်းသားတွေကနံပါတ်၁လုံခြုံရမယ်အသက်လုံခြုံတော့မှနေပြီးတော့ဒီဘဝတွေလုံခြုံမှာဖြစ်တယ်လုံခြုံတော့မှနေပြီးတော့ဒီဖွံ့ဖြိုးတိုးတက်ရေးတို့စီးပွားဖွံ့ဖြိုးတိုးတက်ရေးတို့နိုင်ငံရေးဖွံ့ဖြိုးမှုတိုးတက်မှုစဖြစ်လာကြမှာဆိုတော့ခုကလုံခြုံဖို့ကမလုံခြုံတဲ့အခြေအနေရောက်နေတယ်ဆိုတော့ကျွန်တော်တို့လုံခြုံအောင်နိုင်ငံတော်ကတောင်းပန်ယူရမှာဖြစ်ပါတယ်ဒီရဟင်းလီရဲ့ဆန်နဲ့ပတ်သက်ပြီးတော့ပေါ့နော်ဌာနေတိုင်းရင်းသားတွေပါဝင်လူသားတိုင်းမှာအခွင့်အရေးရှိပါတယ်ဒါပေမဲ့ဘယ်သူတွေမှအခွင့်အရေးမရှိနိုင်ဘူးလဲဆိုတော့အကျန်းဖက်သူတွေသူတွေကဘောနော်ရှေးဆက်ဆက်တစ်ဖြတ်တော့မယ်ဆိုတဲ့အဖွဲ့တွေအေးဒီအဖွဲ့တွေနဲ့ဆက်ဆက်တဲ့လူတွေရှေးသူတို့တွေမှအခွင့်အရေးမရှိတော့ပါဘူ
းရခိုင်နယ်နယ်ပြည်မှာစစ်တပ်အင်အားတိုးချဲ့ချထားပြီးအခုလိုလုံခြုံရေးအစီအမံတွေတိုးမြှင့်ချထားရတာဟာလေဒေသတွေအရေးပေါ်လုံခြုံရေးလိုအပ်ချက်အရာဖြစ်တယ်ဆိုတာကိုဦးလာစောကပြောပါတယ
်အကြီးကြီးထုတ်ပြန်ချက်ကိုကျွန်တော်တို့ကြားပါတယ်ကျွန်တော်တို့လည်းတော်တော်လေးအော်မီတယ်အော်မီတယ်ဆိုတာရခိုင်ချင်းတွေဟာစိုးရိမ်တဲ့အခြေအနေတစ်ခုရောက်တယ်ရောက်ပြီးတော့ပုံမှန်လည်းပြောရင်စမန်လက်နက်ကအင်အားစုတွေတောင်မှနည်းနည်းလက်ထက်ရတဲ့နေရာမျိုးဆိုရင်ကျွန်တော်တို့အဲဒီတိုင်းရင်းသားတွေလူငယ်စုရခိုင်ရပူတိုင်းရင်းသားတွေပူကြောက်တာကိုလေကြောက်တဲ့ခါကျတော့ကျွန်တော်တို့အဲဒီကကွေးကဒီတက်မတော်ကကောင်းတော်နဲ့ တွေ့တဲ့ခါမှာလဲအဲ့ဒီမှာဒီလုံခြုံရေးနဲ့ပတ်သက်ပြီးကျွန်တော်တို့အားမရဘူး။တော့ထိတိယောက်ကင်တွေ့စီရင်လည်းသူတို့နည်းနည်း moderate ဖြစ်တဲ့လူတွေကိုသူတို့အဲ့ဒီစက်တာစက်တာတွေရှိတယ်။အဲ့တော့ဒါကိုတိတိကျကျကင်တွေ့တင်ပါတယ်လို့ကျွန်တော်ပြောတယ်။ပြောတယ်ဆိုတော့ကင်တွေ့တယ်ဆိုတာတက်မတော်ရဲ့လုံခြုံလုံကြီးလုံရိုးလုံးစင်နဲ့လုံးလိမ့်မယ်လေ။စစ်စင်ရေးတစ်ခုလုံးတာပဲ။အဲ့တော့ဒီဟာပေါ်မှာရန်ကြီးကြီးပြောတယ်ဆိုတော့ကျွန်တော်တို့သိတဲ့ဘာမှမကြောက်ဘူးလို့ဖြစ်နေတ
ယ်။ဒီလိုမျိုးကျန်းသာတိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်တွင်လုံခြုံရေးအင်အားတိုးမြင့်ချထားတာနည်းနည်းရှင်းလင်းရေးတွေလှုပ်ဆောင်တဲ့အပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကစိုးရိမ်မကင်းကြောင်းနဲ့ရခိုင်ပြည်နယ်တွင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။